မြန်မာနိုင်ငံမှာဒီမိုကရေစီရေးပြွင့်ပြောင်းလဲမှုတွေဆက်လုပ်နေတာတွေ့ရတယ်လို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးနာဗီဖီလေးကပြောကြားလိုက်ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေထဲမှာဖြစ်နေတဲ့အကြမ်းဖက်မှုတွေအတွက်တော့စိတ်နှောက်ယှက်ဖြစ်ရတယ်လို့ဆိုပါတယ်။အပြည့်စုံကတော့ဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြပေးမှာပါရှင်။
မနေ့ကတနင်္လာနေ့မှာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်ခဲ့တဲ့27ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ညီလာခံမှာကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးနာဗီပီလေးကမြန်မာနိုင်ငံနဲ့ပတ်သက်ပြီးလက်ရှိအခြေအနေမှာပြုပြင်ပြောင်းလဲမှုတွေဆက်ပြီးလုပ်နေတာတွေ့ရတယ်လို့အခုလိုပြောပါတယ
်။ The reforms in Myanmar continue to be encouraging, including the further easing of media restrictions.
မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဆက်ပြီးလုပ်နေတာတွေ့ရပါတယ်။ဒီထဲမှာသတင်းမီဒီယာတွေအပေါ်ကန့်သတ်ပိတ်ပင်ထားတာတချို့ဖြေလျှော့ပေးတာအပြင်နိုင်ငံရေးအကျဉ်းသားတွေထပ်ပြီးလွှတ်ပေးတာနဲ့တရားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်နေတာမျိုးပါတွေ့ရပါတယ်။ OHCHR လို့ခေါ်တဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကမကြာခင်ကာလတွေထဲမှာမြန်မာနိုင်ငံကိုထိတွေ့ဆက်ဆံမှုတွေတိုးလှုပ်လာသလိုမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလအတွက်တကယ်ကိုအထောက်အကူတွေပေးခဲ့တယ်လို့ကျမပြောပြစီ
ကုလသမဂ္ဂကမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ဖြစ်2008ခုနှစ်ကစပြီးသောမတ်အိုဟေးကင်ဒါနာကိုခန့်အပ်ပြီးမြန်မာနိုင်ငံထဲမှာလူခွင့်ရေးချိုးဖောက်မှုတွေရောပါစေဖို့အတွက်ဆောင်ရွက်ခဲ့ပါတယ်။ယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်စေဖို့အပြင်အာဓမ္မလှုပ်အားခိုင်းစေမှုတွေနဲ့ကလေးစစ်သားပပျောက်ရေးအပါအဝင်လူခွင့်ရေးအချို့ဖောက်ခံရမှုတွေအတွက်စုံစမ်းစစ်ဆေးဖို့မစ္စတာကင်ဒါနာဟာမြန်မာနိုင်ငံကို6ချိန်လာရောက်ခွင့်ရခဲ့ပါတယ်။နောက်ဆုံးအချိန်ဖြစ်တဲ့ပြီးခဲ့တဲ့လဆန်းမှာပဲမြန်မာနိုင်ငံကို6အကြာခီးလာရောက်ခဲ့တဲ့နောက်မှာမစ္စတာကင်ဒါနာကမြန်မာနိုင်ငံထဲမှာဆိုးဝတဲ့လူခွင့်ရေးချို့ဖောက်မှုတွေအခုလိရှိနေတော့မယ်လို့ပြောဆိုခဲ့ပါတယ်။လူခွင့်ရေးကော်မရှင်နာမင်းကြီးနာဗီပီလေးကလည်းမြန်မာနိုင်ငံမှာကောင်းမွန်တဲ့ပြုပြင်ပြောင်းလဲမှုတွေဆက်ပြီးတွေ့နေရပေမဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတော့တွေ့နေရဆဲပဲလို့ပြောပါတယ်
။ Nevertheless, I am disturbed by the violence in Rakhine State, which has brought widespread suffering to all communities.
ဘာပဲပြောပြောအခုမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုရခိုင်ပြည်နယ်ထဲမှာတွေ့နေရပြီးတော့ဒီအကြမ်းဖက်မှုအထူးကြုံနေကြောင်းအနည်းဆုံးလူ88ယောက်သေဆုံးခဲ့ရပြီးတော့လူပေါင်း 9,000 လောက်အိုးအိမ်စွန့်ထွက်ပြေးနေကြရတာမို့ဒါဟာဒေသခံတွေအားလုံးကိုကြဲကြဲပြက်ပြက်ခံစားနေတာပါဒါအပြင်ကချင်ပြည်နယ်ထဲမှာလည်းလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတွေ့နေရသေးတာမို့ဒါကကျမတို့ကိုစိတ်နှောက်ယှက်ဖြစ်စေပါလေ
ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အဒီကုံးတွေနဲ့ပတ်သက်ပြီးတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ကုလသမဂ္ဂကတောင်းဆိုခဲ့တယ်လို့မြန်မာအစိုးရကဩဂုတ်လ18ရက်နေ့မှာပဲအဖွဲ့ဝင်28ဦးပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တရက်ကိုဖွဲ့စည်းလိုက်ကြောင်းကြေညာချက်ထုတ်ပြန်ပြီးစုံစမ်းစစ်ဆေးစီခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးအထူးကိုယ်စားလှယ်သောမတ်အိုဟေးကင်ဒါနာဟာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးအောက်တိုဘာလထဲမှာကျင်းပမယ့်68ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာသူ့ရဲ့တွေးရှိချက်တွေကိုတင်ပြအောင်မှာဖြစ်ပါတယ်။